မြန်မာစစ်တပ်ပိုင်ကုမ္ပဏီကထုတ်တဲ့ဘီယာအမတ်တစိတချို့ကိုကချင်ပြည်နယ်မြစ်ကြီးနားခရိုင်တွင်မှရောင်းဝယ်တာတည်ယူပို့ဆောင်တာမလုပ်ဖို့အတွက်ကချင်လက်နက်ကိုင် KNU အဖွဲ့ကတားမြစ်တဲ့နောက်နေရာအတော်များများမှာရောင်းချတာတွေမတွေ့ရတော့တဲ့အကြောင်းဒေသခံတွေကပြောပါတယ်။စကိုင်းတိုင်းတွင်မှာတော့ဒေသခံကာကွယ်ရေးတပ် PDF ကဖမ်းဆီးဖျက်ဆီးမှုတွေရှိတယ်လို့သိရပါတယ်။ရန်ကုန်ကရေးသားပေးပို့တဲ့ဒီသတင်းကိုတော့ကိုသိန်းထိုက်ဦးကပြောပြပေးပါမယ်ခင်ဗျာ
။မြန်မာစစ်ကောင်စီတပ်ရဲ့ကြောထောက်နောက်ကန်ဂျိုးတူလုပ်ငန်းတွေလုပ်ကိုင်နေတဲ့မြန်မာဘီယာ Dragon Beer ABC Beer တွေကိုရောင်းဝယ်ဖောက်ကားတာတည်ယူပို့ဆောင်တာတွေမပြုလုပ်ဖို့မြစ်ကြီးနားခရိုင် KNO အချုပ်ရေးအဖွဲ့ကကြေညာထားတာပါကချင်လက်နက်ကိုင် KNO အဖွဲ့ရဲ့တာမြင့်ချက်ကိုဒီလ10ရက်နေ့နောက်ဆုံးထားပြီးလိုက်နာဖို့တတ်မှတ်ထားခဲ့တာဖြစ်ပြီးအခုနောက်ပိုင်းမြစ်ကြီးနားမြို့မှာတောင်ပြိပင်ထားတဲ့ဘီယာအမတ်တစိတ်တွေရောင်းချတာမတွေ့ရတော့တဲ့အကြောင်းမြို့ကန်ဒူးက VOE ကိုခုလိုပြောပါတယ
်အခုအဆိုင်တော်များများမှလည်းပဲဒီမရောင်းဖြစ်တော့ဘူးပေါ့မြန်မာစစ်တပ်ကြည့်ရတယ်လို့ဆိုင်တန်းပါပေါ့နော်။ဟိုတစ်ခါကလည်းပဲဒီကရဏကအရင်တစ်ခုမှပေါ့နော်။အဲဒီမျိုးနာရတိပြေးတာမျိုးရှိရတယ်။ CEO ဘက်ကလို့ပြောတာကအဲ့ခါကျတော့တို့လည်းအခုမြန်မာတော့ဘူး။ဆိုင်တန်းကတော့မစားမိဘူး။စစ်ကြီးကိန်းတာလည်းပဲကျွန်တော်အနေနဲ့မစားမိဘူး။
ကချင်သတင်းမီဒီယာတွေမှာတော့ KNO ချိုရီဘွဲကလိုက်လံစစ်ဆေးတာတွေရှိနေပြီးဆက်လက်ရောင်းချနေတာတွေကိုထိထိရောက်ရောက်ရေးယူသွားမယ်လို့ပြောဆိုတဲ့အကြောင်းဖော်ပြထားပါတယ်။တနိုင်ပဲသွားလာရှိတဲ့မြေကြီးနားဒေသခံတွေကလည်း KNO ပိတ်ပင်ထားတဲ့ဘီယာအမတ်တစိတ်တွေကိုလမ်းခီးမှာ KNO တပ်ဖွဲ့ဝင်တွေကစစ်ဆေးတာတွေရှိနေတဲ့အကြောင်းအခုလိုပြောပါတယ
်။ရောင်းချရတာမျိုးလည်းရှိသေးဘူးလေ။ဒီလိုကြောင်းမှအင်းကုန်ပေါ့။ဒီကနိုင်နံပါတ်ကတော့ဒီကအတန်းဒီရပ်မှာရှာပြီးဘီယာပါလာတဲ့ဘီယာပါလာတဲ့အဲ့ဒီလိုတွေ့ကြည့်လို့ရှိနေဖြစ်ဖြစ်တဲ့အချက်နဲ့ပဲဖြစ်ပါပါ။အဲ့ဒီကိစ္စကိုအခုတချို့ကအရင်ကဝေထားတဲ့အားကြီးကလည်းအထုတ်ကြီးတဲ့ဝင်ပြီးဒီနေရာတော့ဘာဖြစ်ဖြစ်
တနိုင်းလီဒိုလမ်းမပေါ်ကရွာဒီမှာလဲရောင်းချတာမရှိတဲ့အကြောင်းပြောပါတယ်။မိုးညင်မိုးကောင်းဟိုပင်စတဲ့မြို့တွေဘက်မှာတော့အဲ့ဒီအမတ်တစိတ်ဘီယာတွေကိုပုံမှန်ရောင်းချတာတွေရှိနေကြဆဲဖြစ်ပါတယ်။ဒါ့အပြင်မန္တလေးမြစ်ကြီးနားကားလမ်းပေါ်မှာတော့စကိုင်းဘက်က PDF တွေကဖမ်းဆီးဖျက်ဆီးတာတွေရှိတယ်လို့ပြောပါတယ
်။ပုံမှန်ကောင်းတယ်ကျေးဇူးတင်ပါတယ်။ဒီလိုအလဲလုတ်တာကတော့စကိုင်းတိုင်းထဲမှာပဲဒီလိုမျိုးလုပ်လို့ကနေစကိုင်းတိုင်းထဲမှာလို့ဆိုရင်တို့ဒီဆက်ဒီမြန်မာပြည်ရဲ့ဓာတ်လေးဒီအော်မျိုးတွေကိုတောက်တမ်းတက်မှာတောက်တမ်းမှာစီးမှာခါနာကြည့်တို့ဒီတက်ဒီမှာတော့ပြည်လုတ်တာမကြည့်ရအောင်ပ
ြစကိုင်းတိုင်းကအင်းတော်ကောလင်းဒဇယ်ရေဦးစတဲ့မျိုးတွေပဲမှာလဲအလားတူဖြစ်စည်းတာတွေရှိနေပါတယ်ဒီလိုမြန်မာပြည်အပါအဝင်မြန်မာစစ်တပ်ပိုင်ကုမ္ပဏီတွေကထုတ်လုပ်တဲ့ပစ္စည်းတွေပေါ်KIO နဲ့ PDF အဖွဲ့တွေကပိတ်ပင်ဓာတ်မြစ်တာစစ်ကောင်စီရဲ့စီးပွားရေးကိုဖျက်တော့ဖို့ရည်ရွယ်တာဖြစ်ပါတယ်။2020ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းယူပြီးနောက်မှာစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်လီမိတက်ဥပိုင်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းနဲ့ထုတ်ကုန်ပစ္စည်းတော်များများကိုပြည်သူတွေကတပိတ်မောက်ခဲ့ကြပါတယ်ခင်ဗျာ။